ကချင်ပြည်နယ်ဖားကန်ကျောက်စိန်တွင်ဒေသစိတ်မှုအုပ်စုဝေခါကြီးရွာမှာကျောက်စိန်သရွက်ကုမ္ပဏီလုပ်ွက်အတွင်မေလ4ရက်မနေ့ကကျောက်စိန်ကဘာပြိုကျတာကြောင့်ရေမစေးကျောက်ရှာဖွေသူ14ဦးသေဆုံးပြီး5ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့တိုင်ကြားထားပါတယ်။ဒီမြေပြိုမှုကြောင့်ဒီထက်မကသေဆုံးနိုင်တယ်လို့ဒေသခံတဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ဆောင်နေသူတွေကပြောပါတယ်။အခြေအနေအသေးစိတ်ကိုတော့ VOA သတင်းနောက်မန်အေးမာကသတင်းပေးပို့ပါတယ်။
မကြာခဏဆိုသလိုမြေပြိုရာတွေကြောက်စိမ့်ကစားပြိုရာတွေဖြစ်နေတာကြောင့်နှစ်စဉ်လူသေဆုံးမှုတွေရှိနေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုဝေခါမော်ဟာလူ20ထက်မနည်းသေဆုံးနိုင်ကြောင်းနဲ့လက်ရှိသေဆုံးကြောက်ဆုံးဒဏ်ရာရသူတွေနဲ့ပတ်သက်လို့ဒေသခံတဦးလည်းဖြစ်အလွတ်သတင်းတောက်လည်းဖြစ်တဲ့ကိုဇော်မိုးထက်ကအခုလိုပြောပြပါတယ
်။အဲဆိုင်နဲ့နောက်ဆုံးကအမကလူကြောက်က9ယောက်တိုက်ထားတယ်အလောင်းက14ယောက်ပေါ့နော်အလုံးပေါင်း19ယောက်ပေါ့ဟုတ်ဆေးရုံမှာက9ယောက်ဆေးရုံနေလာတယ်1ယောက်ကတော့စိုးရင်ရတဲ့အနေစားရှိတယ်။ကျန်တဲ့6ယောက်ကတော့သိမစိုးရင်ရဘူးပေါ့ဟုတ်။ဟုတ်ဟုတ်တယ်ပြဟုတ်တယ်ပြဟုတ်တယ်။အသုံးတော့ပေါ့နော်။ဆေးရုံမှာ9ယောက်ကျင်ထားတယ်။1ယောက်ကတော့စိုးရင်ရတဲ့အနေစားရှိတယ်။ကျန်တဲ့လူတွေကတော့ဟိုစာမပေါ့နော်ထိခိုက်ရှာတာပေါ့။အဲနောက်ပြီးတော့ကျတော့ဒီရှင်းထဲမှာကပွဲချင်းပြီးရ17ယောက်စီွားတယ်။17ယောက်ပို့လို့ရတယ်ပေါ့အလောင်း17လောင်းပို့လို့ရတယ်။အဲဒီဝေခါတိုက်နေဆိုအဲဖြစ်ွားတဲ့ဖြစ်တဲ့ဒီပြတဲ့နေရာသားမှာရှိတယ်။ဝိစာတိုက်နေစေဦးမှာတယောက်ဆိုတာအသက်တည်သွားတယ်ဒီဖက်ကစေဦးကြီးမှာတယောက်အသက်တည်သွားတယ်အားလုံးပေါင်း14ယောက်ပေါ့နော်လက်ရှိကျွန်တော်တို့ဒီသေဆုံးတဲ့လူအလောင်းရတာဟုတ
်ကြောက်မြတ်ရွှေပြည်လို့ခေါ်တဲ့ရခင်တုန်းကတော့မြမကုံကြီးကုမ္ပဏီလုပ်ွက်နေရဖြစ်တဲ့အကြောင်းနေယူရတနာဦးကုမ္ပဏီကတူးနေတာလို့လည်းဆိုပါတယ်ပြီးခဲ့တဲ့နှစ်လလောက်တုန်းကတော့သိန်းပေါင်း12,000နဲ့ရေမစေးတွေကိုဈေးဖြတ်ပေးလိုက်တဲ့ကြောက်စိမ့်တုံးကြီးထွက်တဲ့ကုမ္ပဏီကလုပ်ွက်လို့လဲဝေခါရောက်သားတွေကရှင်းပြတဲ့အကြောင်းကိုကိုဇော်မိုးထက်ကပြောပါတယ်။ဖားကတ်မြို့နယ် Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူကိုနောင်လက်ကတော့ဖားကတ်မြို့မှာသဘာဝပတ်ဝန်းကျင်တွေထိခိုက်တဲ့အထိကြောက်တူးနေတာတွေအခုလိုမျိုးမြေပြိုမှုတွေကြောက်ကဘာပြိုမှုတွေကမကြာခဏဖြစ်နေပြီးမဲ့ဒေသဆိုင်ရာဌာနဆိုင်ရာတွေအနေနဲ့ကထိန်းချုပ်နိုင်ဖို့အတွက်အားနည်းခဲ့တယ်လို့ဆိုပါတယ်။
အခုခြေရီဖော်နေဆိုတော့လူ90အထက်တော့ရှိနိုင်တာပေါ့နော်ဒီဒီထုံးတဲ့သူတို့ရဲ့အပြောပေါ့ဒီရွာခံရဲ့အပြောပေါ့မနစ်ကလည်း2016ခုမှာလည်း15ရောက်တစ်ကြိမ်အဲ့ညမှာပဲဟိုဟာအဲ့ညမှာပဲညီပြီးတည်ဆုံးတာပဲဟုတ်အဲ့လိုလုံဆောင်မှုဆိုတာကကျွန်တော်တို့ရက်ဖက်ဖွဲ့စည်းတယ်တအားလုံဆောင်ခဲ့ပြီခက်တာကဒီဒေသမှာဗျာဒီညီစာစောင့်ကြည့်ကော်မတီတို့ဘာလို့ရှိတာပဲရှိတော့ဒီဒေသမှာဒီလက်ရှိကျွန်တော်တို့ဒီအုပ်ချုပ်ရေးအဖွဲ့ရဲ့ပြီးမြို့နယ်ထွေအုပ်တို့ရဲ့ပြီးကျွန်တော်တို့ဒီသနခံရပေါင်းဆောင်တွေကဒါရှင်းရှင်းပြောတာဒီနေရာမှာဘယ်လိုမှကာကွယ်လို့ရမယ့်အနေအထားမဟုတ်ပါကြောင့်လဲဆိုတော့ဒီကြောက်စိမ့်တွင်းအဘအနိုင်ရင်တအားများတဲ့ခါကျတော့ဒီမှာရှိတဲ့အရာရှိလောက်နဲ့တော့တို့ကတော့ဘာမှဖြုံမှာမဟုတ်ဘူးအဲ့ဒါကြောင့်မို့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီကြောက်မြဥ်နဲ့ပတ်သက်တဲ့ဟာတွေစီမီစီကံဥ်တွေဘယ်လောက်ပဲခြားခြားအဘအနိုင်တွေတတ်မတော်လူတစုခေါင်းဆောင်တစုပိုင်ဆိုင်နေကြတယ်ဒီလိုလူမလွယ်လောက်ဘူးခင်ဗျာကျွန်တော်ရဲ့အမြင်နဲ့မဟုတ်ဘူးလက်ရှိဖြစ်ဖြစ်နေပြောပြတာပေါ့နော်
ဖားကတ်မြေပြုံမှုအသေးအပြောက်တွေနဲ့ပတ်သက်လို့မြို့နယ်အုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တာဝန်ရှိသူမရှိဘူးဆိုပြီးဖြေကြားခဲ့ပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်တုပေါ်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာတွေပြိုကျမှုတွေကြောင့်ဖားကတ်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာယာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဒါစင်နဲ့ချီပြီးပျောက်ဆုံးသေဆုံးနေကြတာတွေလည်းဖြစ်ခဲ့ရတာပါ။ကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းကကြောက်စိမ့်တူဖို့မှုတွေကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တူဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီကံတင်ကြပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင်